မြန်မာနိုင်ငံညီညာရေးအတွက်သဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်တွေတိုးတက်မှုမရှိတာဟာစစ်ကောင်စီရဲ့ပြက်ကွက်မှုကြောင့်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကပဋိပက္ခတွေအဆုံးသတ်ရေးအတွက်အာဆီယံဘက်ကအစွမ်းကုန်လှုပ်ဆောင်ပေးခဲ့တယ်လို့ရိုက်တာသတင်းဌာနနဲ့ဒီကနေ့နိုဝင်ဘာလ3ရက်နေ့မှာပြုလုပ်တဲ့သတင်းမေးမြန်းကမှဝန်ကြီးမာဆူဒီကပြောကြားခဲ့တာပါ။မြန်မာနိုင်ငံအခြေအနေတိုးတက်လာခြင်းမရှိတာနဲ့ပတ်သက်လို့အာဆီယံကိုအပြစ်မဖို့တင်ကြောင်းနဲ့မြန်မာစစ်တပ်ကိုသာအပြစ်တင်တင်ကြောင်းအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဟာရှစ်နှစ်ကြာရင်အာဆီယံအလဲကျဥက္ကဋ္ဌတောင်းကိုယူရမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အခုလအတွင်းကျင်းပဖို့ရှိတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမတန်ခင်အာဆီယံဘက်ကအဆိုပြုချက်အသစ်တရတင်ပြထားတယ်လို့ဝန်ကြီးမာဆူဒီကပြောပါတယ်။မြန်မာနိုင်ငံလက်ရှိအကြတဲ့ကရုံထွက်နိုင်ရေးတွစ်ဆုံဆွေးနွေးရေးဖြစ်လာဖို့အာဆီယံကကြားဝင်ဆောင်ရွက်ပေးမှာဖြစ်ကြောင်းမြန်မာပြည်နာဟာမြန်မာနိုင်ငံသားတွေသာဖြစ်ရှင်းရမှာဖြစ်ပြီးအပြင်လူတွေဆောင်ရွက်ပေးနိုင်စွာမရှိကြောင်းလဲဝန်ကြီးမာဆူဒီကပြောပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းအကြမ်းဖက်မှုတွေအရှိန်မြင့်ဖြစ်ပေါ်လာနေတာတွေအဆုံးသတ်ရေးအာဆီယံနဲ့မြန်မာစစ်တပ်အကြဘုံသဘောတူညီချက်၅ချက်ကိုလွန်ခဲ့တဲ့18လတည်းကသဘောတူခဲ့ပေမဲ့တည်တာတဲ့တိုးတက်မှုအခုချိန်တွေမရှိသေးပါဘူးဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီရဲ့သဘောထားသိနိုင်မှုရိုက်တာကဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်ခဲ့ခြင်းမရှိပါဘူးခင်ဗျာ